မြန်မာအင်းကြီးအိန္ဒိယနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူအရေအတွက်ဆက်တိုးနေပေမဲ့စီးပွားရေးအကျဆိုင်နေတာကိုဖြစ်ရှင်းဖို့တနင်္ဂနွေလုံးမှာကိုဗစ်ကပ်ရောဂါဆိုင်ရာကန့်သတ်ချက်တွေကိုအစိုးရကဖြေလျော့ပေးနေပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့20နှစ်အတွင်းနောက်ထပ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ 98,000 ကျော်ရှိခဲ့ပြီးစုစုပေါင်းကူးစက်သူအရေအတွက် 3.8 တန်းကျော်သွားပါပြီ။လူဦးရေသန်းပေါင်း 1,400 ကျော်ရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဗဟိုချက်နိုင်ငံတစ်ခုအဆင့်ကိုအလယ်အမြန်ရောက်လာနေပြီဖြစ်ပါတယ်။လွန်ခဲ့တဲ့20နှစ်အတွင်းသေဆုံးသူ1000ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ပြောတာကြောင့်စုစုပေါင်းသေဆုံးသူအရေအတွက်66000ကျော်ရှိသွားပြီဖြစ်ပြီးမက္ကဆီကိုနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူအရေအတွက်ထက်ပိုများပြီးတော့သေဆုံးမှုတတိယအများဆုံးနိုင်ငံဖြစ်လာပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့စုစုပေါင်းကူးစက်သူအရေအတွက်3000ကျော်ရှိပြီးသေဆုံးသူက4300ကျော်သွားပြီလို့ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကပြုစုထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီနေ့ဒီဇင်ဘာလကကိုရိုနာဗိုင်းရပ်စ်စပီးကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့အင်္ဂါနေ့ကစလို့ကျောင်းတွေပြန်ဖွင့်နေပြီဖြစ်ပြီးကျောင်းသားကျောင်းသူ13,000နီးပါးကျောင်းပြန်တက်နေကြပြီလို့အစိုးရပိုင် CCTV သတင်းဌာနကပြောပါရယ်။တောင်ကိုရီးယားနိုင်ငံမှာနောက်ထပ်ရောဂါပိုးကူးစက်သူ269ဦးရှိတာကြောင့်ဒီနေ့ကိုရောဂါကူးစက်သူအရေအတွက်ရာကျော်တာရက်20ရှိသွားပါပြီ။ဒါကြောင့်လဲဒေသန္တရအာဏာပိုင်တီတီကတင်းကျပ်တဲ့ကန့်သတ်ချက်တွေကိုဆက်ပြီးချထားပါရယ်။တောင်ကိုရီးယားမှာရောဂါပိုးကူးစက်သူစုစုပေါင်း2000ကျော်ရှိပြီးသေဆုံးသူက326ဦးရှိတယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။